ကမ္ဘာပေါ်မှာအကြီးမားဆုံးကျန်းမာရေးဆောင်ရှားမှုအမဂန်အစီအစဉ်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္ဂနွေမှာစတင်လိုက်ပါတယ်။နောက်နေ့ကျင်းပမယ်အထူးရွေးကောက်ပွဲတွေမတိုင်ခင်ဒီအစီအစဉ်ကိုစတင်လိုက်တာဖြစ်ပြီးအစင်းရဲစုနိုင်ငံသားတန်ပေါင်း900ကိုအခမဲ့ကျန်းမာရေးဆောင်ရှားမှုပေးမယ်လို့အမခံထားပါတယ်။ဒီအစီအစဉ်ဟာအမေရိကန်၊ကနေဒါနဲ့မက္ကဆီကို၃နိုင်ငံပေါင်းလူဦးရေထက်ပိုများတဲ့လူအရေအတွက်ကိုအကျိုးပေးစေမယ့်အတွက်ကမ္ဘာမှာအကြီးမားဆုံးကျန်းမာရေးဆောင်ရှားမှုအစီအစဉ်ဖြစ်မယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ်။မူရီခဲလို့နမတက်ခေါ်ဆိုကြတဲ့ဒီစီစဉ်ဟာအိန္ဒိယလူဦးရေ 1.25 ဘီလီယံနဲ့ကအောက်ခြေလူစု40ရာခိုင်နှုန်းကိုကျန်းမာရေးဆောင်ရွက်မှုပေးမှာပါ။ဝင်ငွေအနှိမ်ဆုံးမိသားစုတန်းတရာအတွက်ပြင်းထန်တဲ့ရောဂါဝေဒနာတွေကိုကုသပေးဖို့တစ်နှစ်ကိုကျန်းမာရေးအမကန်ဒေါ်လာ 6,900 စီသုံးစွဲနဲ့ဒီစီစဉ်ကိုဒီနေ့အစောပိုင်းကထုတ်ပြန်တဲ့အစိုးရသုံးစီတန်းမှာထည့်သွင်းဖော်ပြထားပါတယ်။အိန္ဒိယနိုင်ငံဟာလူလူကျန်းမာရေးအတွက်တမျိုးသားလုံးထုတ်လုပ်မှုတန်ဖိုး GDP ရဲ့100ရာခိုင်နှုန်းကိုပဲနှစ်ဆင်သုံးစွဲတာကြောင့်ကမ္ဘာမှာကျန်းမာရေးဆောင်ရွက်မှုရမုံငွေအနည်းဆုံးသုံးဆွဲတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။အစင်းငယ်ဆုံးလူလူအများပြားမှာကျန်းမာရေးဆောင်ရွက်မှုဆိုတာမရှိကြပါဘူး။